ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီနယ်စပ်ဖြတ်တန်းခွင့်လက်မှတ်နဲ့နေထိုင်ပြီးခုနှစ်ရက်တခါချစ်ချည်တရားကိုဖျက်ပြီးတက်တန်းပြန်တိုးကတရားဝင်နေထိုင်နေတဲ့စီရီယံဝန်ထမ်းတွေကိုမြန်မာဘက်ချမ်းမြဝတီမျိုးကအာဏာပိုင်တွေကဖမ်းဆီးနေတယ်ဆိုပြီးစီရီယံဝန်ထမ်းတို့က VOA ကိုပြောပါတယ
်သူတို့ကန်းကူးတယ်တရားလက်မှတ်လုပ်ပြီးတော့လေခုနှစ်ရက်အဲ့လိုလက်မှတ်လုပ်ထားပြီးတော့အဲ့လိုတွေသွားကြတယ်ခုတလောတော့ကကြတော့တချို့တွေကစမတ်ကတ်တီဘာတွေပြန်လုပ်ကြတယ
်
စီဒီအမ်နဲ့ကနေပြီးတော့အဲ့လိုတရားကူးလက်မှတ်လုပ်ထားပြီးတော့အရင်တော့ကသွားနေတော့ကတော့အေးဆေးပဲပေါ့နော်အဆင်ပြေတယ်အခုကြတော့မှဒေတာတွေနဲ့ဟွာတွေနဲ့ list တွေနဲ့ဖမ်းတယ်လို့ပြောတယ
်ဖမ်းဆီးခံရသူတွေနဲ့နှီးဆက်တဲ့တက်ကြွလှုပ်ရှားသူတူကတော့အခုဆိုရင်အဖမ်းဆီးတွေကနေ့စဉ်လိုလိုဖြစ်လာပြီးတချို့ကအဖမ်းဆီးကိုမသိတဲ့အတွက်နေဆက်ဖြတ်တန်းခွင့်လက်မှတ်ကိုတက်တန်းသွားတိုးရင်းနဲ့အဖမ်းခံလိုက်ရတယ်လို့လည်းပြောပါတယ
်ပထမပိုင်းသူတို့ရိုးကူးတယ်ရိုးကူးတာနေကိုစမတ်ကတ်တွေလုပ်တယ်စမတ်ကတ်တွေလုပ်ပြီးတော့ကူးနေကြရင်မတက်ပထမပိုင်းကတော့ဘာမှမဆိုဘူးစမတ်ကတ်ကအခုကြမှာသွားရင်မတက်ထပ်ထပ်ပြီးတော့ဒီစမတ်ကတ်နဲ့ပဲသွားတယ်တက်တန်းတိုးတယ်ပူရန်လာတယ်သွားတယ်ပူရန်လာတယ်တက်တန်းတိုးတယ်ဒါပေမဲ့အဲ့ဒီစမတ်ကတ်မှာအချက်လက်တွေရောက်လာတဲ့လူဆိုသူတို့တရားဆွဲပန်ထားတယ်သူတို့တရားဦးလားခေါ်လာတော့မှရဲမှုအဆင့်လားခေါ်ရလို့ရတယ်ကျွန်တော်အခုတင်ရတဲ့ဟာတော့ငါ့ရဲ့ yes scan မှာအခုတချို့တရားရုံးတင်ထားတာရှိရလို့ရတယ်ကျွန်တော်တို့ကတော့နှစ်ပတ်သုံးပတ်လောက်ရှိပါပြီတက်တက်ကျက်ပြီးရချားပြန်နေတယ်ဗျာရချားဖမ်းနေအရင်လဲခက်ခဲတာတွေရှိတယ်အရင်ဖမ်းခဲတာတွေကတင်းထွက်မလာဘူး
အဖမ်းဆီးတွေလုပ်နေတာဟာတလကျော်လောက်ရှိပြီဖြစ်ပေမဲ့သတင်းမထွက်တာတွေကြောင့်မတိကြဘူးလို့လည်းဆိုပါရယ်အခုဆိုရင်မြောက်ရီမျိုးဘက်ကိုသွားကြတဲ့သူတွေထဲမှာနှစ်ပတ်အတွင်းဖမ်းဆီးခံရသူတွေ10ခန်းလောက်ရှိလာတာကြောင့်စီဒီအမ်ဝန်ထမ်းတွေတက်ကြွလှုပ်ရှားသူတွေအနေနဲ့သတိထားကြဖို့လိုအပ်တယ်လို့လည်းပြောပြခဲ့ပါရယ်ရှင်